ရခိုင်ပြည်နယ်မောင်တော်ဒေသဒူဂျီရာတန်းရွာမှာဖြစ်ခဲ့တဲ့ပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ကိုယ်ပိုင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုံ့ဆော်နိုင်တဲ့အတွက်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေမလိုဘူးလို့မြန်မာအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်သောမတ်အိုဟေးခင်တာနာရဲ့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းဒူချီရာတန်းကိစ္စနဲ့ပတ်သက်ပြီးပြောဆိုမှုပေါ်အစိုးရကတုံ့ပြန်လိုက်တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်မှုအပြည့်ရှိတယ်လို့ပြောဆိုပါတယ်။အပြည့်စုံကိုတော့မန္နတာချန်းကဆက်ပြီးတင်ပြပါမယ်
။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးပြီးတဲ့နောက်မြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်ဗုဒ္ဓဟူးနေ့ကရန်ကုန်လေစိတ်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာကင်တာနာကဇန်နဝါရီလတုန်းကရခိုင်ပြည်နယ်မောင်တော်ဒေသဒုချီယာတန်းရွာမှာဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာလှုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတကာစံနှုန်းစံထားတွေနဲ့ကိုက်ညီမှုမရှိတာကြောင့်သူ့အနေနဲ့လူ့ခွင့်ရေးကောင်စီကိုတင်ပြပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်ဖို့တိုက်တွန်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်မြန်မာနိုင်ငံအနေနဲ့ကိုယ်ပိုင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နိုင်စွမ်းရှိတယ်လို့တမရရဲ့ပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကအခုလိုတုံ့ပြန်ပါတယ
်ပထမဆုံးချက်ကတော့ဗျာမစ္စတာကင်နန်နာကအမြဲတမ်းပဲကျွန်တော်မြန်မာနိုင်ငံကိုလာပြီးဆိုရင်သူ့မှာကြိုတင်လက်ခံထားပြီးသားရှိတဲ့အယူအဆတွေတည်လာပြီးတော့မှအဲ့ဒီအယူအဆတွေကိုဒီမှာပြန်ပြောလို့ရှိပါတယ်ဒါအောင်လို့ဒီတစ်ခါမှဒီလိုပြောတာကိုလည်းကျွန်တော်အနေနဲ့တော့ဘာမှမအံ့ဩပါဘူးဒုတိယချက်ကတော့ကော်မရှင်တစ်ခုဟာနိုင်ငံတကာအဆင့်ညီညီဆိုတော့ကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းနဲ့ပဲကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်။အခုလှုပ်တဲ့ကော်မရှင်တွေဟာသူ့အတူလူလောက်စုံစမ်းစစ်ဆေးခွင့်ရတယ်။သူတို့တွေ့ရှိချက်ကိုတမလိုက်စုတင်ပြရတယ်။ပြီးရင်ပအဝင်ပတ်သက်တဲ့အတိုင်းဝိုင်းကလူတွေအားလုံးအဲ့ဒါနှစ်ဖက်အတိုင်းဝိုင်းလူတွေအားလုံးပါတယ်။ကျွမ်းကျင်တဲ့ပညာရှင်တွေပါတယ်။မှုခင်းဆိုင်ရာဆေးပညာရှင်တွေပါတယ်။ဒါမှမဟုတ်ဒါဟာကျွန်တော်တို့ကနိုင်ငံတကာအဆင့်မီတယ်လို့ပဲပြောရမှာ။သူတို့ပါစေခြင်းနဲ့ကုလသမဂ္ဂအဖွဲ့အစည်းရဲ့လူတွေမပါတဲ့အတွက်ကြောင့်မလို့နိုင်ငံတကာအစင်မမှီဘူးလို့ပြောတော့အဲ့ဒါဘာမှအဓိပ္ပာယ်မရှိပါဘူး။နံပါတ်3ကတော့ကျွန်တော်တို့အတိအလင်းပြောထားပြီးပါပြီ။ကျွန်တော်နိုင်ငံလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုကျွန်တော်တို့ဘာသာကျွန်တော်လှုပ်ဆောင်နိုင်လို့ရှိပါတယ်။ကုလသမဂ္ဂကဘာမှပါဝင်စရာမလိုပါဘူး
။ဒီဒုချရတဲ့ပြဿနာကိုစုံစမ်းစစ်ဆေးမှုတွေလှုပ်ဖို့အတွက်သမရဦးသိန်းစိန်ကနေစုံစမ်းရေးကော်မရှင်တရဖွဲ့စည်းပေးခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကလည်းစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ခဲ့တာပါ။ဒါကြောင့်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်မှုအပြည့်အဝရှိတယ်လို့အတွင်းရေးမှူးလည်းဖြစ်လူ့ခွင့်ရေးကော်မရှင်နာလည်းဖြစ်တဲ့ဦးစင်မြိုင်ကပြောပါဗျာ။
ကျွန်တော်တို့ကော်မရှင်အဖွဲ့သွားစစ်တာဟာကျွန်တော်တို့ကော်မရှင်ရဲ့ဆုံးဖြတ်ချက်သက်သက်နဲ့ကျွန်တော်တို့သွားတာပါ။နံပါတ်၁။နံပါတ်၂ကဘယ်တွေကိုသွားမယ်ကျွန်တော်တို့ဘယ်သူတွေကိုစစ်မယ်ဆိုတာလည်းကျွန်တော်တို့အဖွဲ့ရဲ့ကိုယ်ပိုင်တရားလွတ်လပ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ကျွန်တော်တို့သွားခြင်းတဲ့နေရာကျွန်တော်တို့စစ်ဆေးခြင်းတဲ့ပုံကိုကျွန်တော်တို့တွေ့ဆုံခြင်းတဲ့ပုံကိုဒီလိုလည်းကျွန်တော်တို့သွားခွင့်ရခဲ့တယ်စစ်ခွင့်ရခဲ့တယ်တွေ့ခွင့်ရခဲ့တယ်အဲဒီဟာဒီကိုတော့ပြည်တော်စုအစိုးရအနေနဲ့ရောဒေသဆိုင်ရာအစိုးရအနေနဲ့ရောဆွတ်ဖက်ခြင်းလုံးဝမရှိပါဘူးဒါကြောင့်ကျွန်တော်တို့အဖွဲ့အနေနဲ့ကျွန်တော်ရဲ့ဆောင်ရွက်ချက်စစ်ဆေးချက်ဟာလွတ်လပ်တယ်ဆိုတာကိုရဲရဲတင်းတင်းကျွန်တော်တို့ပြောလိုပါလား
ဒါ့အပြင်ရခိုင်ပြည်နယ်မှာရှိတဲ့နိုင်ငံတကာ NGO တွေအနေနဲ့ဒုချရန်ကိစ္စနဲ့ပတ်သက်ပြီးသူတို့မှာခိုင်လုံတဲ့အထောက်အထားတွေရှိတယ်လို့ပြောဆိုနေပေမဲ့တကယ်တမ်းမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကသွားရောက်စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာပူပေါင်းဆောင်ရွက်တာမျိုးသူတို့မှာရှိတဲ့အထောက်အထားတွေကိုပြသနိုင်တာမျိုးတွေမရှိခဲ့ဘူးလို့လည်းဦးစင်မြိုင်ကထောက်ပြပါဗျ။မစ္စတာကင်တာနာကတော့ရခိုင်ပြည်နယ်ကိစ္စဟာပြည်တွင်းရေးကိစ္စမဟုတ်ဘဲဒေသရင်းကိုပါရိုက်ခတ်မှုတွေရှိနေတယ်လို့ထောက်ပြခဲ့ပါဗျ။ဒါ့အပြင်ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ဖန်စီခံထားရတဲ့ INGO ဖွဲ့စည်းကပုဂ္ဂိုလ်3ဦးကိုပြန်လွှတ်ပေးဖို့လည်းမြန်မာအစိုးရကိုမစ္စတာကင်တာနာကတောင်းဆိုထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းဒူဝင်ကြီးဦးရထွတ်ကအခုလိုပြောပါတယ်
။အဓိကအဖြစ်ပြောရင်ဟာမောင်ကူးစီကမောင်တော်ဒေသမှာဖြစ်ခဲ့တဲ့ပြဿနာတွေကဒီပုဂ္ဂိုလ်တွေလုံဆော်လို့ဖြစ်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိလို့ဥပဒေနဲ့ညီကျွန်တော်ယုံတင်ပြီးတော့အပြစ်ပေးတာ။အဲ့ဒါကိုမစ္စတာကင်တာနာကသူ့ရဲ့အစီရင်ခံစာထဲမှာယုံကြည်မှုကြောင့်အတင်းကြခံလို့တုံးထားတာရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီအတုံးတုံးကိုလည်းလက်မခံပါဘူးနောက်ကင်တန်းနိုင်ရဲ့အဲ့လိုပြောဆိုမှုကလည်းကင်တန်းနိုင်ရဲ့ဒက်လိုက်မှုကိုပို့ပြီးတော့ပေါ်လွင်စေတယ်လို့ကျွန်တော်ထင်ပါတယ
်မစ္စတာကင်တန်းနာဟာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တာဝန်နဲ့နောက်ဆုံးအချိန်မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့သူ့ရဲ့ဒီခီးစဉ်အတွင်းရခိုင်ပြည်နယ်ကချင်ပြည်နယ်လက်ပတောင်းတောင်ကျင်းနီစီမံကိန်းရန်ကုန်အင်းစိန်ကျင်းထောင်နဲ့ရန်ကုန်တိလဝအထူးစီးပွားရေးဆောင်တွေကအခြေအနေတွေကိုတွားရောက်လေ့လာခဲ့တာပါ သူကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့6နှစ်တာတာဝန်ယူခဲ့တဲ့ကာလအတွင်းမြန်မာနိုင်ငံရဲ့ပြောင်းလဲတိုးတက်မှုတွေနဲ့ပတ်သက်ပြီးအတိအမှတ်ပြုပြောဆိုခဲ့သလိုလက်ရှိမြန်မာနိုင်ငံသွားနေတဲ့အသွင်ကူးပြောင်းရေးမှာအကဲဆန့်ချက်တွေရှိနေတယ်လို့လည်းထောက်ပြခဲ့တာပါ။မစ္စတာကင်ဒါနာဟာသူ့ရဲ့အခုခီးစဉ်အတွင်းစုံစမ်းသိရှိခဲ့သမျှတွေကိုလာမယ့်မတ်လ18ရက်နေ့မှာလူ့ခွင့်ရေးကောင်စီမှအစီရင်ခံစာတင်သွင်းသွားမှာလည်းဖြစ်ပါရဲ့ရှင်။